မင်္ဂလာပါပြီးခဲ့တဲ့စက်တင်ဘာလ24ရက်စောင့်ကြည့်ကြနေတဲ့ကဆရာမောင်ခင်မင်းတနုပြူရဲ့မြန်မာလိုသင်ဖို့ရောအင်္ဂလိပ်လိုတတ်ဖို့ရောစောင်းမားကိုဖတ်ရတဲ့အခါမြန်မာနိုင်ငံပညာရေးလောကအကြောင်းပြန်အောင်မြင်စရာဖြစ်လာရပါတယ်။သင်ကြားရေးအကြောင်းဆရာကဥတည်ရေးတာပါပဲ။ဒါပေမဲ့သင်ကြားရေးအကြောင်းရင်းရင်းကမြန်မာပညာရေးစီပင်သားရဘွားပြောစဉ်ကပညာရေးအဆောက်အုံတွေကြောင်းတစုံတစရေးသွားပါတယ်။ပညာပိမှန်ကြီးတွေတစ်ခုပြီးတစ်ခုဝုန်းကနေဝုန်းကနေပြိုကျသွားခဲ့ပုံရေးရင်းဆရာညှိရှာပါတယ်။ကြီးမယ်ဆိုလဲကြီးတိတ်ပါပြီတယ်ပညာအဆောက်အုံကြီးတွေပြိုကျသွားတာရဲ့တရားခံရှာကြည့်ကြလာပါတယ်ပထမဆုံးကမြန်မာနိုင်ငံသူတေသနာအသင်းကြီးမြန်မာနိုင်ငံသူတေသနာအသင်းကြီးပေါ်ထွန်းလာခဲ့ပုံကအတော့ကိုဝမ်းမြောက်အားတက်စရာကောင်းပါတယ်ကိုလိုနီအင်္ဂလိပ်အရာရှိ JS Farnaby ဘဲနဲ့မြန်မာပညာရှင်တချို့ရဲ့ကျေးဇူးပေါ် JS Farnaby ဘဲဆိုတာကအင်္ဂလိပ်အရာရှိဖြစ်ပေမဲ့မြန်မာရီကိုအတော်ကျင်နာခဲ့တာမြန်မာရီပညာရေးအောက်တန်းနောက်တန်းကြမှာကိုပူပန်ခဲ့မြမာရီစာကြည့်ရိတ်ထောင်မှုနည်းလှဲဟောပြောရမြမာရီစာဖတ်စီခြင်းလို့ကဏ္ဍလောကလို့စာပေသက်သက်မဂ္ဂဇင်းတွေထုတ်ဝေရသိပ္ပံမောင်းဝါတို့ဇော်ကြီးမင်းသူဝန်တို့လို့ပညာရှင်တွေကိုမွေးထုတ်ရအဲ့ဒီလိုမြမာအတွက်အားကျုံးမှန်တဲ့အလုပ်လုပ်ခဲ့တာလွတ်လပ်ရေးရပြီးနောက်ပိုင်းမှာမြမာအစိုးရကိုတတ်နိုင်တဲ့ဘက်ကစက်ကူသေးတာဒီလိုနိုင်ငံရဲ့ခြားသားကြီးကိုလိုနီအရာရှိကြီးကိုယ်တိုင်ကမြမပညာရေးကိုတန်ဖိုးတထားရှိတယ်ဆိုတာကြည်နူးဝမ်းမြောက်စရာမဟုတ်ပါလားဆရာကြီးဖာနီဘဲနဲ့မြမပညာရှင်တွေကျေးဇူးကြောင့်မြမနိုင်ငံသူတေသနအသင်းကြီးကထုတ်တဲ့သူတေသနဂျာနွေတွေဟာအစလဲကောင်းအလဲလဲကောင်းခဲ့ပါတယ်မြမအကြောင်းပညာရဲ့ပြီးပြီးရေးထားတဲ့စာဖတ်ချင်ပြီးဆိုရင်မြမနိုင်ငံသူတေသနဂျာနယ်ဟာအားကိုးဆရာကြီးဖြစ်လာလိုက်တာမြမရင်းမကကဘာအရရက်ထိပါပဲကဘာကလေးစားရတဲ့နိုင်ငံကုံဆောင်သူတေသနဂျာနယ်ကြီးပေါ့ဒါပေမဲ့မြန်မာနိုင်ငံသူတေသနအသင်းကြီးဇက်သိမ်းမလှခဲ့ပါဘူးတော်လှန်ရေးအမြေခံအစိုးရတက်လာတဲ့အခါခေါင်းဆောင်လို့သူကသူတေသနအသင်းကြီးကိုကြည့်မရဖြစ်ပါတော့တယ်ကြည့်မရဖြစ်စရာအကြောင်းကလည်းကြည့်ပါဦးဒီအသင်းကြီးကိုတီထောင်ခဲ့တာနိုင်ငံခြားသားကြီးမို့တဲ့အာနာရှင်မျက်ဆောင်အကြောင်းမရွေးလို့ဆိုရမယ်ထင်ပါတယ်သူကြည့်မရတာနဲ့ပဲမြန်မာနိုင်ငံသူတေသနအသင်းကြီးကဘာပညာနယ်ပယ်ကပျောက်သွားရပါတယ်မြမပညာရှင်တွေကိုယ်တိုင်လည်းသူတေသနပညာနဲ့အလန်းဝေးတဲ့ဝေးဝေးသွားပါတယ်နိုင်ငံသားသားမုံတီးရေးပုဂ္ဂလိကဓာတ်ခမ်းနဲ့စဉ်းစားတတ်တာစဉ်းစားတတ်တဲ့ပုဂ္ဂိုလ်ဟာနိုင်ငံခေါင်းဆောင်ဖြစ်နေတာဘယ်လောက်အနေရကြီးသလဲဆိုတာတန်ဝေကရစရာကောင်းလာပါတယ်မြမနိုင်ငံသူတေသနစားဆောင်ကြီးဆုံးရှုံးသွားတာကိုရင်းစားပြန်ရဖို့တက္ကသိုလ်ပညာရှင်တွေတနည်းတလန်စူးစမ်းခဲ့ပါသေးတယ်တက္ကသိုလ်ပညာပရိသတ်စားဆောင်နဲ့တက္ကသိုလ်ဘာသာပြန်နဲ့စာအုပ်ထုတ်ဝေရေးဌာနကဦးစီးဦးဆောင်ပြုပြီးထုတ်တဲ့ပညာစာဆောင်ပေါ့1966ခုနှစ်ကစထုတ်ပါတယ်တစ်နှစ်တစ်နှစ်456ဆောင်ထုတ်ဖြစ်ပါတယ်ဝိဇာသိပ္ပံပညာရဲ့အလိုက်တွဲထုတ်တဲ့အခါလဲရှိခွဲထုတ်တဲ့အခါလဲရှိပေါ့ဆရာတွေလည်းရေးကျောင်းသူကျောင်းသားတွေလည်းရေးပေါ့မြန်မာနိုင်ငံသူတေသနစာဆောင်ကြီးအဆင့်ကိုမမီးမြန်မာနိုင်ငံသူတေသနစာဆောင်ကြီးလောက်ဩဇာမကြီးပေမဲ့အတိုင်းတာတရက်အထိသူတေသနပညာဖွံ့ဖြိုးခဲ့ပါတယ်ဒါပေမဲ့1980ကြပြန်တော့ပညာပရိသတ်စာဆောင်တွေဇက်သိမ်းရပြန်ပါတယ်ဇက်သိမ်းရပုံကကြည့်ပါဦးရင်းတုမနာဖြစ်စရာပါပညာပရိသတ်စာဆောင်စာဒီဆရာမင်းကျော်ကိုအဲ့ဒီကာလပညာရေးအကြီးအကဲတယောက်ကဒီစာဆောင်ကိုဘယ်သူမှမိတ်နဲ့ထုတ်နေတာလဲခေါ်မေးပါတည်းဒါပါပဲမေးတဲ့သူကအာနာရှင်ဖြစ်နေတော့မေးတာနဲ့တင်စူးသွားရှာသွားပါပြီပညာပရိသတ်စာဆောင်ဏိကုံးချုပ်တော်တာပါပဲပုဂ္ဂလိကခန်းစားချက်ကိုရှေ့တန်းတင်တာတို့ပညာရေးအကြီးအကဲနေရာမှာအစဉ်ငင်ငန်နေတဲ့အာနာရှင်ရောက်နေတာတို့ဟာဘယ်လောက်အန္တရာယ်ကြီးသလဲဆိုတာတော်ဝီကရစရာကောင်းမြန်ပါတယ်။1966ခုမှာစခဲ့တဲ့မြန်မာနိုင်ငံသူတေသနကွန်ဂရက်စာတမ်းဖတ်ပွဲအစဉ်လာကြီးဟာလည်းပညာပရိသတ်စာဆောင်နေတူပါပဲ။မြန်မာနိုင်ငံသူတေသနကွန်ဂရက်စာတမ်းဖတ်ပွဲတွေကြောင့်တက္ကသိုလ်ပရဝံမှာသူတေသနသံတွေစီစီငန်ငန်ကြားခဲ့ရတာအထင်ရှားပါ။တစ်တောသိပ္ပံ၊ဘူမိသိပ္ပံစတဲ့သိပ္ပံဘာသာရဲ့စာတမ်းဖတ်ပွဲတွေလည်းစုံပါတယ်။ဘာသာစာပေနဲ့ရင်းကျေးမှုပညာရဲ့ဆိုင်ရာစာတမ်းဖတ်ပွဲဆိုတာလေလူအများစိတ်ဝင်စားတဲ့စာတမ်းဖတ်ပွဲပါ။အဲ့ဒီအစဉ်လာကြီးဟာ1980တဝိုက်မှာနိဋ္ဌိတန်ရပြန်ပါတယ်။တရားခဏ်ကတော့ထူးပြီးပြောနေဖို့မလိုတော့ပါဘူး။အဲ့ဒီကာလပညာရေးအကြီးအကဲနိုင်ငံတော်ကြီးကဲတို့အပြင်ဘယ်သူရှိနိုင်မှာလဲ။စူပေါင်းစီဝေးညှိနှိုင်းပြီးရှေ့နောက်တိုင်းထွားဆင်ခြင်ဆုံးဖြတ်တာမဟုတ်ဖဲတဦးတယောက်တည်းရဲ့စိတ်ခံစားမှုအတိုင်းလုပ်ကြလို့ဖြစ်လာမဲ့အန္တရာယ်ကိုတောင်းဝေကယူရမှာပါ။တက က်ွယ်ဖြစ်စည်းထားတဲ့အထက်မှာနှမျောတသနေမိတဲ့တက္ကသိုလ်ပညာရပ်ဌာနတစ်ခုကတက္ကသိုလ်ဘာသာပြန်တဲ့စာအုပ်ထုတ်ဝေရေးဌာနပါ။ကဘာသည့်မြန်မာပညာရှင်ကြီး၊ကဗျာဆရာကြီး၊ဦးဝင်ခေါ်၊မင်းသူဝင်ထူထောင်ခဲ့ဦးဆောင်ခဲ့တဲ့ဌာနပါ။စာအုပ်တွေတီးဖြတ်ခဲ့၊ဘာသာပြန်ခဲ့၊ထုတ်ဝေခဲ့တဲ့ဌာနကြီးပါ။မြန်မာစာအဖွဲ့မပေါ်ခင်ကမြန်မာအဘိဓမ္မာကျမ်းတွေလည်းပြုစုထုတ်ဝေလက်စာပါ။တက္ကသိုလ်တစ်ခုမှာစာအုပ်ထုတ်ဝေရေးဌာနဆိုတာမရှိမဖြစ်ပါ။ကျက်သေးဆောင်ဌာနပါ။ဒီဌာနကလည်းတစတင်ကောသွားလိုက်တာအခုဆိုစုစမြုပ်စာပြောက်နေပါပြီ။ဒီလိုပြောက်သွားရမှလည်းတရေခန်ကစောစောကအတိုင်းဆရာကြီးမင်းသူဝန်အပေါ်မှာမကြည်မလင်ရှိကြတဲ့အာနာရှင်ကြီးများပါပဲ။တဝေကဥရန်ထူပြီးကျူးမနေတော့ပါဘူး။စိတ်မချမ်းသာစေရပြည့်သဘောတွေကိုကြီးအစီရင်ခံနေရတဲ့အတွက်တောတက်ရှင်တွေကိုအာနာပါတယ်။ပြည့်နေရင်ပြင်ရမှလောကကျင့်ထုံးပါပဲ။မြေအုပ်တို့ပြိုးလေးရာကျောက်ဦးများဖြင့်တိဆောက်အန်းဆိုတဲ့ကြွေးကြော်တန်းကိုနှလုံးသွင်းမိကြဖို့လိုပါတယ်။တစ်ကပဲဆရာဆရာပြန်ဆရာပါလိမ့်မယ်။ပညာရှင်များပညာရှင်ပြီးပြီးဇွဲရှိဖို့တတ္တိရှိဖို့စနစ်ရှိဖို့ပဲလိုမှာပါရှင်။စာပေမြင့်ပြီးလူမျိုးတင်ပါစေ။